တောင်ကိုရီးယားနိုင်ငံပျောက်ချမ်းမြို့မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်အကစားပွဲတော်ဟာတနင်္လာနေ့ကဆုံးသက်သွားပြီဖြစ်ပြီးမိုးကုတ်ဆက်ပိုင်းတစ်ကအကစားပွဲလို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကကင်မွန်းတက်ကြီးကြီးပြောဆိုပါရယ်အကစားပွဲတော်ဖွံ့ဖွဲအခမ်းအနားတွင်တောင်မြောက်ကိုရီးယားနှစ်နိုင်ငံအသင်းတွေအတူတကွချီတက်ပါဝင်ခဲ့ကြတာကိုပိတ်ပွဲအခမ်းအနားမင်ခွန်းထဲမှာ IOC ဥက္ကဋ္ဌသောမတ်ဘတ်ကကြီးကြီးပြောဆိုပါရယ်ကျိုးပက်ကြေပြက်လွယ်တဲ့ကျွန်တော်တို့ကဘာကြီးမှာအကစားကလူတွေကိုအတူတူဖြစ်အောင်ဘယ်လိုစောင့်ကြည့်နိုင်လဲဆိုတာခင်ဗျားတို့ပြသခဲ့ပါတယ်။အားကစားကတရားတွေဘယ်လိုခင်ပြည့်လဲဆိုတာခင်ဗျားတို့ပြသခဲ့ပါတယ်လို့ IOC ဥက္ကဋ္ဌ Park ကကိုရီးယားအားကစားသမားတွေကိုပြောပါတယ်။2022ခုနှစ်လာမယ့်ဆောင်းဝါဒီအိုလံပစ်အားကစားပွဲတော်ကိုအင်ရှင်ဖြစ်လက်ခံကျင်းပမယ့်တရုတ်နိုင်ငံပေကျင်းမြို့တော်ရဲ့မြို့တော်ဝန်လက်ထက်အိုလံပစ်အလံကို Mr. Park ကရွေးကြောင်းပေးပါတယ်။ပီကျင်းမြို့တော်ဟာ2008ခုနှစ်ကလူရသည့်အိုလံပစ်အားကစားပွဲတော်ကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့သေးတာကြောင့်စောင်းနဲ့နွေအိုလံပစ်အားကစားပွဲတော်နှစ်ခုစလုံးကိုလက်ခံကျင်းပခွင့်ရတဲ့ကမ္ဘာပထမဆုံးမြို့ဖြစ်ပါတယ်။အိုလံပစ်ပိတ်ပွဲအခမ်းအနားမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်သူကသမ္မတဒေါ်နယ်ထရန့်ရဲ့သမီးအီဗန်ကာထရန့်မှာတောင်ကိုရီးယားသမ္မတမွန်ဂျဲအင်မြောက်ကိုရီးယားကိုအုပ်ချုပ်နေတဲ့လူ့သမားပါတီဘူကော်မတီတယောက်ကထားကင်မြုံချိုးရုံနဲ့အတူအီဗန်ကာထရန့်မှာသမတ်နေရာတစ်ခုအတွင်းမှာထိုင်ပြီးပိတ်ပွဲကိုအားပေးခဲ့ကြတာပါ။